Welcome to the Voice of America in Burmese.
Mingalam ne khinasa. Washington Bureau of VOA American Tangami. 2021 January 29 ye taokja ni mane khin season le ko Myanmar san lo jin mane 6 nai ka ni 9 nai thi line no meter 2440 ne 51 line lam meter 190 ru ka ni thau lan pe ni ba bi. Chama khin myo tat ba. Di mane khin tadin le ko ko yan min thon ne du pyo pya pe ba me.ကဘာတလောကြီးမားတဲ့ဘေးအန္တရာယ်သိမှုနဲ့ကြုံရပြီးကန်ဆိုးမိုးမောင်ကျခဲ့ရတဲ့2020ကုန်ဆုံးပြီး2021ထဲရောက်လာချိန်မှာကဘာကြီးကိုအတစ်တပံပြန်လည်ဆက်တင်ဦးစားပေးပြီးလှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချက်သပရီနေမှာပြောကြားလိုက်ပါတယ်2020မှာကဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံရလာနဲ့စီးပွားရေးကပ်ဆိုက်လာခဲ့တဲ့နောက်အခု2021အတွက်သူ့ရဲ့ဦးစားပေးလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအထွေထွေမှုချုပ်ကတင်ပြကြတာဖြစ်ပြီးအခုချိန်မှာဒီကာယောဂအတွက်ကာဝယ်ဆေးထိုးမှုတွေလှုပ်လာနေတာကြောင့်မျောလင့်ချက်တွေလည်းထားလာနေတာပါ2021ခုနှစ်ဟာအပြောင်းအလဲတွေလုပ်ရမယ်နှစ်ဖြစ်ပြီးတည်ဆုံးမှုတွေဖြစ်ပေါ်ရကနေကျန်းမာရေးတိုးတက်အောင်လုပ်ဖို့အပြည့်အစုံတွေဖြစ်ရကနေပြန်လည်တည်ဆောက်ရေးလုပ်ဖို့စိတ်ပြက်လက်ပြက်ဖြစ်နေရကနေမျောလင့်ချက်တွေရအောင်လုပ်ဖို့လုံရုပ်လုံဆန်ပုံမှန်စီးပွားရေးလုပ်နေရကနေအပြောင်းအလဲတွေကိုဖော်ဆောင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ကမ္ဘာလုံးဆိုင်ရာတွေ့နေကြပြဿနာတွေအပြင်လူမှုကျန်းမာရေးအတွက်သာမကငင်းချင်းရေးနဲ့တဘာဝဝင်းကျင်အတွက်ပါပြန်လည်တွေးဆပြီးအားဖြည့်လှုပ်ဆောင်ကြဖို့လည်းပန်ကြားခဲ့ပါတယ်။ Britain နိုင်ငံကသူ့နိုင်ငံသားတွေအတွက်ဖယ်ထားတဲ့သန်းပေါင်း10ခန်းချီရှိတဲ့ AstraZeneca COVID-19 ကာဝယ်ဆေးတွေကိုသူတို့ကိုပေးဖို့အတွက် EU ဥရောပသမဂ္ဂရဲ့တောင်းဆိုမှုကလည်း Britain နဲ့ EU ကြားကာဝယ်ဆေးဆိုင်ရာစစ်ပွဲစတင်ခဲ့ပါတယ်။ Britain ကသူ့နိုင်ငံအတွက်ဒီလိုဖယ်ထားတာကြောင့်AstraZeneca ဆေးကုမ္ပဏီက EU ဥရောပသမဂ္ဂကိုပေးဖို့အတွက်ကတိပေးထားတဲ့ဆေးပမာဏမပေးနိုင်ပဲဖြစ်နေတာလို့လည်း EU ကပြောပါတယ်ဒီရောဂါကာဝယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်တာဟာအန္တရာယ်ကြီးတယ်လို့ထောက်ပြနေကြချိန်မှာအခုလိုပြဿနာပေါ်လာတာပါ AstraZeneca ကမတ်လမကုန်ခင်မှာ EU ကိုကာဝယ်ဆေးပေါင်းတန်း80ပေးရမှာဖြစ်ပေမဲ့အခု30တန်းပဲပေးနိုင်တော့မယ်လို့ကြေညာခဲ့တာပါAstraZeneca ကသူတို့ရဲ့ဂရုတိုင်ဆေးပို့မပေးနိုင်တာဟာစတင်ကတည်းကအဆင်မပြေမှုတွေနဲ့ကြုံနေရတဲ့ EU ရဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်အတွက်အချိန်နေပိုဆိုးလာစေပြီး American မှာ109ယောက် Britain က7ယောက်ကိုထိုးပေးနိုင်ချိန်မှာဥရောပမှာတော့လူကြံမှာ2ယောက်နှုန်းသာဆေးထိုးပေးနိုင်တဲ့အနေအထားဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲအသက်65နှစ်အထက်တွေကို AstraZeneca ရဲ့ကာဝယ်ဆေးထိုးမပေးသင့်ဘူးလို့ဂျာမနီနိုင်ငံကပြောကြားခဲ့တာဖြစ်ပြီးဒါကြောင့် Britain ဝန်ကြီးချုပ် Boris Johnson ကလက်မခံပေးချလိုက်ပါတယ
်။ MHRA our own authorities have made it very clear that they
Britain MHRA ဆေးဘဆိုင်ရာစီမံစီကံသတ်မှတ်သူတွေက Oxford AstraZeneca ကာဝယ်ဆေးဟာပထမတစ်ကြိမ်ထိုးပြီးချိန်မှာထိထိရောက်ရောက်ကာဝယ်ပေးနိုင်စွမ်းရှိပြီးဒုတိယကြိမ်ထိုးပြီးရင်တော့ပိုးပြီးတော့ကောင်းလာတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ကြောင်းပြောတော့တာပါ။ဒါအပြင်အသက်လိုက်ဆန်းသတ်မှုတွေကိုကြည့်ပြီးဒီကာဝယ်ဆေးဟာအုပ်စုအားလုံးအတွက်ထည့်ရောက်ပြီးခုခံနိုင်စွမ်းကောင်းကောင်းရစေတာတွေ့ရတဲ့အတွက်ဂျာမနီရဲ့ပြောကြားချက်ကိုသူလက်မခံကြောင်းပြောကြားခဲ့တာပါ။အမေရိကန်တပ်တွေဂျာမနီနိုင်ငံမှာချထားတာကိုသူ့အနေနဲ့တန်ဖိုးထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအစ် Lloyd Austin ကပို့တပူးနေမှာပြောကြားလိုက်တဲ့အတွက်ဒါဟာအရင် Trump အစိုးရအဖွဲ့ဂျာမနီကနေအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းဖို့ဆုံးဖြတ်ချက်ကိုပြန်ပြီးပြောင်းလဲနိုင်ကြောင်းခန့်မှန်းပြောဆိုမှုတွေရှိလာစေပါတယ်။ဝန်ကြီး Austin ကဂျာမနီကာကွယ်ရေးဝန်ကြီး Annegret Kramp-Karrenbauer ကိုတယ်လီဖုန်းနဲ့ဆက်ပြီးမိတ်ဆက်စကားပြောကြရမှာအခုလိုပြောကြလိုက်တာပါ။ဒီလိုဆက်သွယ်ပြောကြချက်ကိုကာကွယ်ရေးဝန်ကြီးဌာန website မှာဖော်ပြထားရမှာ American တပ်တွေဂျာမနီမှာဆက်လက်ခံထားတာအတွက်ဂျာမနီကိုကျေးဇူးတင်ကြောင်းနဲ့ဂျာမနီမှာ American တပ်ထားရှိတဲ့အနေအထားနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးလိုကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တုန်းက American သမ္မတ Donald Trump ကတော့ဂျာမနီမှာချထားတဲ့ American တပ်သားတွေက25ရာခိုင်နှုန်းကျော်လောက်ရှော့ချဖို့အတွက်အမိန့်ပေးခဲ့တာဖြစ်ပါတယ်။လက်ရှိမှာအမေရိကန်တပ်သား3000ခွဲလောက်ဂျာမနီမှာရှိနေတာပါ။မြန်မာနိုင်ငံအတွက်အဂရိလိုက်စားမှုဆိုင်ရာအညွှန်းကိန်းအဆင့်139ရှိကြောင်းဘာလင်ရှင်ဆိုင် Transparency International အဂရိလိုက်စားမှုစောင့်ကြည့်ဆိုင်ရာနိုင်ငံတကာအဖွဲ့ကြီးက2020အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အရင်နှစ်ကတော့အဆင့်132မှာရှိနေတဲ့အတွက်ဒါဟာအဆင့်50ဖြစ်ပါတယ်။ကမ္ဘာတလောနိုင်ငံအများစုဟာ10နှစ်လောက်တွင်အောက်ရီလိုက်ဆောင်မှုတိုက်ဖြတ်ရေးလှုပ်ဆောင်မှုမှာအနည်းငယ်ရှိတာကလည်းလုံးဝတိုးတက်မှုမရှိတာကိုတွေ့နေရတယ်လို့လည်းဖော်ပြပါတယ်။တုံညာကလည်းတရားထိတတ်မှတ်ထားတဲ့အောက်ရီလိုက်ဆောင်မှုတိုက်ဖြတ်ရေးဆိုင်ရာအညွှန်းကိန်းမှာ တရားကအာဂရီလိုက်စားမှုအ ਨੇ ဆုံးနိုင်ငံဖြစ်ပြီးနိုင်ငံပေါင်း180ကိုလေ့လာရမှာအညွန်ကိန်းအဆင့်50အောက်ရောက်နေတဲ့နိုင်ငံက3ပုံ2ပုံကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ဒိန်းလန်နဲ့နယူးဇီလန်နိုင်ငံတွေကအာဂရီလိုက်စားမှုအ ਨੇ ဆုံးဖြစ်ပြီးအာဂရီအလိုက်စားဆုံးနိုင်ငံတွေကတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အညွန်ကိန်းအဆင့်69ရပြီး2012ခုနှစ်ကစပြီးအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24ကီလိုဟတ်ဇ်12.13ညလိုင်းကီလိုမီတာ40ကီလိုဟတ်ဇ်9.13ညလိုင်းကီလိုမီတာ51ကီလိုဟတ်ဇ်5805နဲ့လိုင်းကီလိုမီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ကြသွားပါမယ်။ကျွန်တော်ရမထောင်းပါနိုဝင်ဘာလကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြဖို့အတွက်မြန်မာစစ်တပ်ကအင်အားသုံးချိန်ချောက်ဖို့ကြိုးစားတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကဒီကနေ့သဘောထားရှင်းလင်းပြောဆိုလိုက်ပါတယ် VOA ကမေးမြန်းစုံစမ်းတာကိုတုံ့ပြန်ပေးပို့တဲ့သဘောထားမှာဒီမိုကရေစီဖြစ်စဉ်နဲ့ဒီမိုကရက်တစ်အဖွဲ့အစည်းတွေကိုလေးစားလိုက်တာဖို့ကိုအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်နဲ့တိုက်ပီတွေကတခြားနိုင်ငံရေးပါတီတွေကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွေးကူးပြောင်းမှုဒါမှမဟုတ်တိုက်ပီရဲ့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြဖို့အကြဖက်အင်အားသုံးမှုဒါမှမဟုတ်ထိတ်ချောက်ရေးနည်းလမ်းတွေကိုအသုံးပြုပြီးကျူးပန်းတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကလက်မခံကြောင်းပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပသမာမှုတွေရှိတဲ့ဆိုရဲဆဆွဲတဲ့တမရော်ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်မြန်မာနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်ပေါ်နေချိန်မှာအမေရိကန်အစိုးရရဲ့သဘောထားရှင်းလင်းပြောဆိုချက်အခုလိုထပ်ပေါ်လာတာဖြစ်ပါတယ်။မနေ့ကတမရော်ရဲ့ထုတ်ပြန်ချက်မှာတော့မဲပသမာမှုဖြစ်နိုင်တဲ့စီးဟာဆယ်တန်းကျော်ရှိကြောင်းထုတ်ပြန်ထားပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်တယ်လို့ပြောပါတယ်။တဆက်တည်းမှာပဲမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့အလွန်စိုးရိမ်ပူပန်စွာနဲ့စောင့်ကြည့်လေ့လာနေကြောင်းအဒွေမှုချုပ်ရဲ့ပြောခွင့်ရာစတီဗင်ဒူဂျာရစ်ကပြောပါရယ်။ပါဝင်ပတ်သက်နေသူအလုံးအနေနဲ့သွေးထွေးလှုပ်ဆော်ရန်စားတဲ့လုပ်ရက်တွေကိုရှောင်ရှားဖို့ခေါင်းဆောင်မှုကိုပြသဖို့ဒီမိုကရေစီစံနှုန်းတွေကိုစောင့်ထိန်လိုက်နာဖို့နဲ့နိုဘလာရှိရဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာဖို့အထွေမှုချုပ်ကတိုက်တွန်းထားတယ်လို့လည်းပြောခွင့်ရစတီဗင်ဒူဂျာရက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေကိုပြဌာန်းထားတဲ့ဥပဒေကြောင်းအရဖြည့်ရှင်းတင်တယ်လို့လည်းပြောပါတယ်။ငြိမ်းချမ်းရေးအားလုံးပါဝင်တဲ့စင်စစ်မပြဖွံ့ဖြိုးတိုးတက်မှုလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စလူ့ခွင့်ရေးနဲ့တရားဥပဒေစိုးရိမ်ဆိုင်ရာမြန်မာပြည်သူတွေရဲ့မျှော်မှန်းလှုပ်ဆောင်ချက်တွေကိုကုလသမဂ္ဂကထောက်ခံသွားမှာကိုလည်းထပ်လောင်းအတည်ပြုကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျ။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးစပီးထုတ်ပေးနေတာကနေတတိုင်းပြည်လုံးအတိုင်းအတာနဲ့ကာကွယ်ဆေးထုတ်နိုင်ဖို့အတွက်ကာကွယ်ဆေးတွေရရှိဖို့ကပြည်ထောင်နိုင်ငံတွေအပေါ်မူတည်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ
်ကျန်းရီကာကွယ်ဆေးတွေရရှိရတော့ဟိုပြည်ထောင်နိုင်ငံတွေပေါ်မှာအများကြီးတည်ပါတယ်ကျမတို့ဝယ်နေတာလည်းရှိတယ်ဟိုလူမဲ့လူတွေကလည်းလူမဲ့ဟာလည်းရှိတယ်ဒါပေမဲ့လေဟိုဘက်ကပြီးနိုင်မှာပဲကျမတို့ကရမှာပါဒါပေမဲ့ပုံမှန်ပေါ့နော်ဟိုတစ်ဖြည်းဖြည်းဖြည်းဖြည်းအဲတလာပြီးကျမတို့ဆက်ပြီးတော့ပြည်သူတွေအားလုံးကိုကာကွယ်ဆေးထိုးပေးနိုင်မယ်လို့ကျမတို့ခန့်မှန်းထားပါတယ်အဲ့ဒါအတွက်အစီအစဉ်တွေလည်းလုပ်ထားပါတယ
်တချို့မြန်မာနိုင်ငံရဲ့ကိုဗစ်နောက်ဆုံးအခြေအနေကိုမနစ်ကြတာပရင်းတွေကပြည်သူတွေကိုအစီအခံနဲ့မေခေါ်မှာဒေါန်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်ပြည်သူတွေအနေနဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ကာကွယ်ဆေးကိစ္စကပြည်သူတွေအနေနဲ့နိုင်ငံရဲ့လုံခြုံရေးအတွက်လုပ်နေတာဖြစ်ပြီးပြည်သူတွေကြားမှာမှနိုင်ငံမှာလည်းလုံခြုံတိုးတက်မှာလို့သူကပြောပါတယ်။မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ350ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 33,952 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်တွင် COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက 3,103 ယောက်ရှိပါတယ်။အိန္ဒိယနိုင်ငံအနေနဲ့ COVID ကာကွယ်ဆေးတွေကိုတခြားနိုင်ငံတွေကိုထောက်ပံ့ပေးဖို့တောင်းနိုင်ရေးပြည်တွင်းထုတ်ကာကွယ်ဆေးတွေပို့ပြီးထုတ်လုပ်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကကြေညာပွဲတွေကပြောပါရယ်
။ Aaj भारत कोविड की वैक्सीन दुनिया के अनेक देशों
में इंडिया နိုင်ငံကကာကွယ်ဆေးကိုနိုင်ငံခြားတိုင်းပြည်တွေကိုပေးပို့ပြီးအဲ့ဒီနိုင်ငံတွေကပြည်သူပြည်သားတွေရဲ့အသက်ကိုကယ်တင်ပေးနေတယ်လို့အဲ့ဒီနိုင်ငံတွေရဲ့ကာကွယ်ရေးဆိုင်ရာအခြေခံအဆောက်အုံတွေထွက်တဲ့ရေးကုညီဆောင်ရွက်ပေးနေပါတယ်လက်ရှိကာကွယ်ဆေးနှမျိုးအပြင်အနာဂတ်မှာကာကွယ်ဆေးမျိုးစားသစ်တွေပို့ပြီးထုတ်လုပ်သွားမှာဖြစ်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မော်ရီကကမ္ဘာစီးပွားရေးဖိုရမ်နှစ်ပတ်လည်အခမ်းအနားမှာပြောပါရယ်အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်ခံရသူပေါင်း 17 သန်းရှိတာကြောင့်အမေရိကန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာရောဂါကူးစက်ခံရသူဒုတိယအများဆုံးဖြစ်ပါရယ်သေဆုံးသူကလည်းတသိန်းခွဲကျော်ရှိတာမို့အမေရိကန်နဲ့ဘရာဇီးနိုင်ငံတို့ပြည်ရင်တတိယမြောက်အသေးပြောက်ရှိဆုံးနိုင်ငံလည်းဖြစ်ပါရယ်အိန္ဒိယနိုင်ငံမှာဇန်နဝါရီလ16ရက်နေ့ကစလို့ကာကွယ်ဆေးစတင်ထိုးနှံပေးခဲ့ပြီးအခုကကျမကြီးဝန်ထမ်းနဲ့တခြားလူသားနှစ်တသမလေးတန်းကိုထွန်းနှံပေးနိုင်ခဲ့ပြီဖြစ်ပါတယ်။ဇူလိုင်လအရောက်အိန္ဒိယပြည်သူတန်း300ကျော်ကိုကာကွယ်ဆေးထွန်းနှံပေးဖို့ရည်ရွယ်ထားပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆစ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရှိတဲ့အချမ်းဖက်အုပ်စုတချို့ရဲ့တန်းကိုမခံနိုင်တော့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ပေးတဲ့ဘာဆန်ချာမြေလူကျွန်းကိုပြောင်းရွှေ့ကြရတာဖြစ်ကြောင်းရိုဂျာဒုက္ခသည်တချို့ကပြောပါတယ
်။
ကောက်ဆစ်ဘဇာဒုက္ခသည်စခန်းတွေမှာရိုဂျာအချမ်းဖက်အဖွဲ့တချို့ဖွဲ့ထားပါတယ်သူတို့ကခုလူမျိုးအခြေချင်းကိုဖိလိနေပါတယ်မြန်မာနိုင်ငံမှာသူတို့ဘာမှမလုပ်ကြပါဘူးကောက်ဆစ်ဘဇာကစခန်းတွေမှာဒါရိုဂျာတွေကိုတပ်ဖြတ်ပြီးဝင်ရစ်နေကြပါတယ်လို့ပါစန်ဂျာဂျွန်ယောင်ရိုဂျာကောင်းဆောင်သူဖြစ်တဲ့အမ်ဆာဦးလာက VOA ဘင်္ဂလားဌာနကိုပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာတိုင်းနဲ့ချင်းရှိတဲ့ကောက်ဆစ်ဘဇာဒုက္ခသည်စခန်းတွေမှာပကြားသိမိရက်တွေအတွင်းမိလောင်မှုတွေဖြစ်ပွားခဲ့တယ်လို့လူသားမှုတွေနဲ့လူပြောင်းမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ရိုဂျာတော်တော်များများကစကန်တစ်ခုကနေနောက်တစ်ခုကိုပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီတစ်ပတ်ထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကရိုဂျာဥယျာဉ်3000လောက်ကိုတတိယတပ်အဖြစ်ဘာဆန်ချာကျွန်းကိုထပ်မံပို့ဆောင်ပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲရိုဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကိုမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကစာတမ်းပဋိညိကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကတော့တင်းနှံစစ်ပွဲတစ်ခုမှပြောပါတယ်။ရိုဂျာသုံးလုံးကိုမြမအစိုးရကတော့လက်ခံခြင်းမရှိပါဘူးခင်ဗျာ တောက်ချနေမနေ့ကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ကြခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမင်ပါတမတော်အနေနဲ့ဒီတစ်ခေါက်အပြစ်ရဆိုင်မှုသတင်းတွေ့ရမှာအရင်လိုအကျန်းဖက်အဖွဲ့နေရာမှာအပလို့ချင်းချက်မထားတော့ပဲနိုင်ငံတော်ဝန်လုံးအဖြစ်ရဆိုင်မယ်လို့မနေ့ကထုတ်ပြန်ခဲ့တာထူးခြားအရေးပါတယ်လို့ NCA အဖြစ်ရလက်မှတ်ထိုးအဖွဲ့ခေါင်းဆောင်သူကဆိုပါတယ်မနေ့ကပဲလုပ်ခဲ့တဲ့ဒီ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့ EAO နဲ့ဆွေးရကြအလွတ်တဘောအွန်လိုင်းဆွေးနွေးရမှာပါဝင်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဒုဥက္ကဋ္ဌကိုမျိုးဝင်းကိုမေးထားပါတယ်ကိုမျိုးဝင်းကဒီတစ်ခါအဖြစ်ရသက်တမ်းတူကြီးညာချက်ရဲ့ထူကြမှုကို
ထူရလားဆိုတော့ဒီနိုင်ငံတော်ဟွန်းဆိုတဲ့ဟာတော့နည်းနည်းတော့နားလည်ကောင်းတော့ဘောလို့ဗာပြောအရင်တော့ဆိုတော့ဟုတ်ချွင်းချင်နေတာထုတ်တာဟုတ်ဒီမတရားဒီတင်ကြီးညာမှာအပါဆိုတာဟာမပါဘူးဆိုတော့ရခိုင်ဒေသပြောတော့လူလူပြောတော့ချင်းနေကောင်းနေတော့ရှိတယ်မှတ်ယူရတာဘောလို့ဒီလည်းကပြည်ပခါလေးရှောက်ချနိုင်လို့ဆိုရင်တော့ဒီနေလူပြောတော့ကောင်းဆုံးချင်းနေတော့ဒီဒေတာကတော့ခုရှိပြီးသားရထားတဲ့ပြခရစရေးနေရာတစ်ခုမှတော့သိသိနိုင်လို့ဆိုရင်တော့ညချိုင်းလူငန်းစစ်တော့ထောက်ကူဖြစ်တာပဲလေစာကလေးရလဲကျွန်တော်တတိုင်းပြည်လူပြခရစရေးကျင်ညာပေးပါဆိုတာတခြားလူတောင်းဆိုခဲ့တာဗောနော်အခုလည်းရှိချင်းနေမှာအားလာသူပြန်လာလာဆိုနေထားပေါ်မှာတော့ဒီတန်းလေးအေးကြဆက်ဆက်မှုလေးရတုံးဆုံးတရားနာလူမှုရှိထားနိုင်တယ်ဆိုတော့ခြေနေမျိုးဖြစ်တယ
်ဟုတ်ကဲ့အဲ့ဒီတော့အခုထူးခြားတဲ့ဂျင်ညာချက်နဲ့ဒီပေါ့နော်တပြိုင်နဲ့လှုပ်ခဲတဲ့အစီဝေးကရောဆက်ဆက်ပြီးတော့ထူးခြားမှုတွေရှိခဲ့သေးလား
ဒီကတော့ယူကောပွဲနဲ့ပြီးညနေခံပြီးကလေးကကျွန်တော်နှစ်ဖက်တစ်ခါမဆိုဖြစ်တာလေအခုတော့ inform ပြန်သွေးပြီးတော့ဆန်လူရမအလုပ်တွေဘလို့ပြန်စားမလဲပါအဲ့ဒီ setting ဖြစ်လာဖြစ်တာပဲအခုကတော့ဟိုဒီကတတ်ဆူတာတဲ့ကိုကအစိုးရနဲ့မြောက်ပိုင်းမှာပဲလေးဖွဲ့တယ်ကျွန်တော်တို့ညနေချင်းနေရှိတာဟုတ်အေးသူရီတခုတည်းမှုပေါ့အညာပိုင်းမှာမင်းလေးဖွင့်တဲ့ DKI ဥပောင်းဝင်ပေါ့အဲ့ဒီလေးဖွင့်တဲ့အစိုးရနဲ့ညှိနှိုင်းနေထားတယ်ပဲဒီပဏမပြခရဲ့ဆေးဆောင်ရနိုင်ဖို့တော့ညှိနှိုင်းနေထားတော့တုံဆုံးတရားတော့တုတ်တမှုရှိတယ်ဆိုတဲ့အခြေအနေမျိုးတော့ကျွန်တော်သိရပါတော့ဒီနေမျိုးဆက်ပေးတဲ့အခြေအနေအရဆိုရင်တော့ဒီကကြီးကြီးတာတော့ညချမ်းလူငတ်တဲ့ထောက်ကူပြုအတွက်ဘယ်သူပဲလို့လို့ပါအစိုးရပဲလို့လို့တာကပဲလို့လို့ဒါတော့ကောင်းလိုက်အလားလားပဲလို့မြင်တာပဲနေ
ဟုတ်ကဲ့ဒီနေရာမှာအခုလက်ရှိမှာပေါ့နော်တက်မတော်နဲ့အစိုးရကြာမဲဆင်းဆိုင်ရာအငြင်းပွားတင်းမာမှုတွေကပြင်းထန်လာနေတော့အဲ့ဒီအနေအထားကိုရောဒီအစည်းအဝေးမှာပါတဲ့ အစိုးရခေါင်းဆောင်တွေနဲ့ပြောပြသေးလား
။ဒီအစိုးရထက်မှလည်းကျွန်တော်အကြံပြုပါတယ်ဒီကတော့ဟိုဒီညီချိုင်းလုပ်ငန်းစဉ်အပါဝင်ပေါ့နော်။ဒီဖြစ်ရှင်းမှာပြဿနာအများရှိတာ။အဲ့ဖြစ်ရှင်းမှာပြဿနာထက်မှဓမ္မတော်နဲ့အစိုးရနဲ့အခုလိုမျိုးဖြစ်နေတာဟာတော့မဖြစ်သေးဘူးပေါ့လို့။ပါသောဒါရီကတရားမှုကအလုပ်ပေါ်မှာတရားမှုဖြစ်မှာ။ဒီညီချိုင်းလုပ်ငန်းစဉ်ပေါ်မှာလည်းတရားမှုဖြစ်နေတာ။ကျွန်တော်တို့တော့အများဆုံးဒီလူလူမျက်နှာကိုကြည့်စေချင်တာပေါ့နော်အဲဒါဆိုတော့ညချိုင်းလုံငန်းစင်တရားမှုရှိမှမှာလို့ကျွန်တော်မဖြစ်စေချင်ဘူးလေကျွန်တော်တို့တော့တစ်ဖက်စလို့တော့တိုက်တွန်းလို့နေစီဝေးမှာအများဆုံးတွဆုံဆုံလေးရဖြစ်ရှင်းဖို့တော့ပေါ့
ဟုတ်ကဲ့အဲ့တော့သူတို့ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့သေးလဲ
သူတို့ဘက်ကတော့ဟုတ်တင်ပြမယ်ဆိုတာပဲတင်ပြမယ်ဆိုတာပဲရှိမှာပေါ့နော်ဒါတော့တဆက်ရတော့ကျွန်တော်ဖဲတော့ကျွန်တော်ဖြင်းရတဲ့သဘောထားရတယ်ကျွန်တော်အကြံပြုတိုက်တွန်းတော့ပေါ့ဒီနေ့ကလည်းနိုင်ငံကြီးကြီးအောင်ပါ
ဟုတ်ကဲ့အဲ့တော့ကိုမျိုးဝေးကိုတိုင်ရောအခုအချိန်တွေကိုဒီအရင်1988အရေးခင်းကိုဆက်သန်းခဲ့ရတဲ့ကျောင်းသားခေါင်းဆောင်တယောက်အနေနဲ့ပေါ့နော်ဘလိုမျိုးစိုးရိမ်မှုရှိလဲ
အချိန်လေးတွေကတော့အလေးထားပြီးတော့စောင့်ကြည့်နေရတဲ့အချိန်တွေဖြစ်နေတာ哦ဒီစတက်အနာသိမှုအောက်မှာဒီတိုက်ပြီးမှဖြတ်ခဲရတဲ့ခီးတွေအားလို့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မျိုးဆက်မှာကျွန်တော်ဖြစ်ခဲ့ရတဲ့အချိန်လေးတွေအတိုက်ပြီးတော့ကောင်းမျိုးတစ်ခုမှမရှိပါဘူးဒီတူတူတွေရောရည်ရှိတွေပေါ့နော်ဘာအစားစားရရဒီအချိန်တွေရောက်ခဲရလားအလိုတင်ခန်းစားယူကောင်းပြီပေါ့နော်ဒီအတားကြောင့်မလို့ဒီချင်းနေမျိုးမရောက်ဘူးတော့ကူတော့အလိုတော့ဝါယူတော့တောက်ဆုံနေကြတာပဲလေအဲ့လားကဲကဲရှင်းနေမှုတည်တာပေါ့ဒီကကြီးကြည့်တာတော့အတမ်းမလာရှော့ချဖို့တော့ဘူးဗျာဒီလူတို့မျက်နှာမှုပြီးတော့ဆွနစ်ဖြစ်ရှင်းတဲ့ဘဝကြီးကြည့်တာလ
ားဟုတ်ကဲ့ဒီဘဝမှာတိုးတက်မှုအနေထားရောတွေ့ခဲ့ကြခဲ့ရသေးလား
အဲ့ဒါပဲတွေ့ဖို့တော့ဒီကြိုးပမ်းမှုတွေရှိနေတယ်ဆိုတော့တင်းကောင်းလောကြာတော့ပေါ့ရလာလို့မသိသေးဘူးနော်ဒီကတော့စကားပြောနေတာဟာတော့ရှိနေပြီပေါ့နော်နှစ်ဖက်ဒါမှပဲလို့ဒီရှိတယ်မရှိဘူးဆိုတာတော့ကျွန်တော်တို့သိစီတော့တီအောင်မသိတာဘူးနော်အခုလည်းရှိချင်းနေမှာတော့ဘလို့ပဲတွေ့နှစ်ဖက်ဒီတုတ်အောင်မြေတုတ်တက်ပါစီတော့ပဲညီညီကျကျနဲ့ဖြစ်ရှင်းနိုင်ပါစီတော့ကျွန်တော်ဆူတောင်းမို့
ဟုတ်ကဲ့အဲ့တော့နောက်တစ်ခေါက်ဒီ NCA လက်မှတ်ထိုးရတဲ့ဖွဲ့တွေနဲ့အစိုးရကြားဆွေးနွေးပွဲတွေရောဖြစ်လာဖို့
ပုံမှန်အနေဆုံးတလားတကြီးတော့ကျွန်တော်တို့အခု EU ဟာတောင်းပေးထားတဲ့ကုစင်တဲ့ဖွဲ့နဲ့ဆိုတော့ကုစင်တဲ့ဖွဲ့နဲ့တော့လောဘဘောရီရောပုံမှန်တွေ့မှုတွေ့ဖို့တော့အဲ့လိုပဲသဘောထားရနိုင်တယ်။နှစ်ဖက်စစ်ပြည်မဲ့ရဲ့တော့ပြန်ကြီးရမှာပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုမျိုးဝင်းခင်ဗျာကျွန်တော်ဝင်းမမ
။ view in မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။တတိယအကြိမ်မြောက်လွှတ်တော်ညီလာခံနေပြန်မစခင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29နဲ့30ရက်နေ့တွေမှာကိုဗစ်ကာကွယ်ဆေးထိုးဖို့စီစဉ်တာကြောင်းကိုယ်စားလှယ်တွေကပြောပါတယ်တိုင်းနယ်ပြည်နယ်အတော်များများကလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဖေဖော်ဝါရီလစာမိုင်းမှာကာကွယ်ဆေးထိုးဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြချင်ပါတယ်2020ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေတက်ရောက်ကြမယ်တတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ညီလာခံကိုဖေဖော်ဝါရီ1ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုဖေဖော်ဝါရီ2ရက်နေ့မှာအတီးတီးကျင်းပသွားဖို့ရှိပါတယ်လွှတ်တော်စည်းဝေးပွဲတွေပြန်မစခင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီ30ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးပေးဖို့အကြောင်းကြားထားပြီးဖြစ်ကြောင်းမန္တလေးတိုင်းမဲဆန္ဒနယ်မြေအမှတ်6 NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းက VOA ကိုပြောပါတယ
်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကတော့29နဲ့30ရက်မှာစထိုးပါမယ်ကျွန်တော်တို့ကလွှတ်တော်ရဲ့ Hall မှာထိုးပါမယ် Banquet Hall ဆိုတော့တကယ်တော့တမင်ဆန်းကမှာပေါ့လေဘာမှလို့ပြန်လိုက်တော့အမြဲတမ်းသုံးနေတာမဟုတ်ပါဘူးအခမ်းအနားကြီးတွေရှိမှသုံးနေတယ် very large hall ရှိတယ်ဗျအဲ့ဒီထက်မှထိုးရမယ်ဆိုပြီးတော့ကျွန်တော်တို့စာထုတ်ထားဟို social distancing နဲ့ထိုးမှာပ
ါကာကွယ်ဆေးထိုးမဲ့ဇန်နဝါရီ29နဲ့30ရက်မတိုင်ခင်တရက်စီအလိုမှာလွှတ်တော်ကိုယ်စားလှယ်တွေကိုနှာခေါင်းအာခေါင်တိုးပတ်ဓာတ်ကွဲနမူနာယူမှာဖြစ်ပါတယ်အိန္ဒိယကကူညီထောက်ပံ့လိုက်တဲ့ကိုဗစ်ကာကွယ်ဆေးကိုဒီရက်ပိုင်းအတွင်းကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုအရင်ထိုးပေးနေပြီးဒုတိယအထုပ်အဖြစ်အစိုးရအဖွဲ့ဝင်တွေနိုင်ငံတော်ဝန်ကိုထမ်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထိုးပေးနေတာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကာကွယ်ဆေးထိုးပြီးတဲ့နောက်တိုင်းနယ်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အလှည့်ဖြစ်ပါတယ်။မွန်ပြည်နယ်လွှတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်မွန်ညင်ညွတ်ရေးပါတီရဲ့ဘူကော်မတီဝန်ထမ်းဖြစ်တဲ့ဒေါက်တာအောင်နှင်ဦးကတော့သူတို့ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုဖေဖော်ဝါရီလ4ရက်နေ့မှာကာကွယ်ဆေးထိုးပေးမယ်လို့အကြောင်းကြားထားကြောင်းပြောပါတယ်။
ကျွန်တော်တို့ကတော့ဖေဖော်ဝါရီ4ရက်နေ့မှာထိုးနိုင်မယ်လို့ကြားထားတယ်။ကျမရေးထားတာဒီစနေရမှာတို့သတ်မှတ်ထားတဲ့နေရာမှာပြောရအဲကျွန်တော်ဘာရတော့ဘာမှမဖြစ်သေးဘူးရှိရင်ရှိဖြစ်ပါဘူးနည်းနည်းကအစာရထွက်ကြဟိုနာတာကျင်တာကြိုက်ခဲတာတွေတော့စစ်ကောင်းဖြစ်လာနိုင်တယ်ပေါ့ဒါအဆုံးဆုံးပဲကျွန်တော်အဲ့လောက်ပဲဟိုကြီးတယ်ဒီအတွက်လည်းဟိုစိတ်ထဲမှာဟိုကူကမှုရှိပါတယ်ကျောင်းမှာလည်းဒါကတော့ဒါကပြောဟိုကိုယ့်အတွက်ကျွန်တော်ဖိတ်ရှားမှုအတွက်ကိုကျေပင်ပင်ပြန်တဲ့အနေထားမျိုးလို့ဒါကျွန်တော်ရောက်ခံရတယ်ဒါအဲ့ဒီတော့လည်းဟိုကျေးဇူးပင်ပါလေလို့
ဒါပေမဲ့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကိုကာကွယ်ဆေးပြတော့ထိုးပေးမလဲဆိုတာ ပြည်내အစိုးရတာဝန်ရှိသူတွေကအခုချိန်ထိအကြောင်းကြားတာမျိုးမရှိသေးဘူးလို့ရခိုင်မျိုးသားပါတီရဲ့ကြောက်ဖြူမျိုးနယ်ပြည်내လွတ်တော်ကိုယ်စားလှယ်ဦးဖိုးဆန်ကပြောပါတယ
်အဲ့ဒါကျွန်တော်တို့ကတော့အတိအကျအဆုံးဆုံးခင်ဗျအကြောင်းကြားတာမရှိသေးဘူးလေအတုတွေကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျဒါနဲ့ပေါ့လားဆိုတော့အဲ့ဒါအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာမူတည်တဲ့အခွင့်အရေးချိုးဖို့ဒီနေရာကပေးတဲ့စစ်စီရတာနဲ့အပေါ်မှာမူတည်ပြီးသူတို့စီမံမယ်နဲ့တူပါတယ်ကျွန်တော်တို့ကဒီလုပ်ပန်းဆိုင်ရာမှာဘာမှမသိသေးတဲ့အတွက်အတုတွေကိုနောက်ထပ်ဆက်ပြီးချိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျအကုန်စုတော့ချိုးပေးနိုင်တော့ဘုံတို့ကမယ်လို့တော့ကျွန်တော်ကတော့အဲ့လိုထင်ပါတယ
်အခုလိုကာကွယ်ဆေးထိုးကြတာကမဖြစ်မနေလုပ်ရမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့ဒေါက်တာတန်းဝင်းကသုံးသပ်ပါတယ်
လုံးတဲ့ကိစ္စပဲလုတ်ကိုလောရမှာအထုတ်ခံမှာပါ reaction လေးတွေတော့မနေ့ကထိုးတာတွေကိုဒီနေ့ Facebook ထဲတက်လာတယ်လीညောင်းတယ်ကြိုက်တယ်တို့တချို့ဖြားတယ်တို့ဟိုနောက်နာတယ်တို့တော့ပြောကြတယ်ဒါပေမဲ့အဲ့ဒီမနေ့ကထိုးတဲ့အဖွဲ့တွေလည်းအကုန်လုံးကဒါ second time ကိုထိုးမှာပဲဆိုပြီးတော့ကျွန်တော်တို့ကိုယ်စားလှယ်လက်ဒီလိုပါပဲထိုးအကုန်ထိုးကြမှာပါအခုလို vaccine များများထိုးနိုင်လीပို့ပြီးတော့အကျိုးရှိလေပေါ့
လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပထမအထုတ်ဖြစ်လူ9သိန်းခွဲစာအတွက်အိန္ဒိယကပေးတဲ့ကာကွယ်ဆေးအလုံးကြီးတက်တမ5တန်းကိုဦးစားပေးအဆင့်လိုက်ထိုးပေးနေတာပါနောက်ထပ်လူ15တန်းစာအတွက်အိန္ဒိယကနေကာကွယ်ဆေးတွေမှာယူထားသလိုတရုတ်အစိုးရကလည်းသူတို့နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတွေကိုမျှဝေပေးမယ်လို့ကြေညာပေးထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါကာလမှာအကြောင်းမျိုးမျိုးနဲ့ပြပရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်ပေးနေရပြီးရှိပါတယ်။နေရပြန်မဲ့သူတွေကိုဒီလိုလေကြောင်းကနေပြန်ခေါ်ရမှာရောဂါကူးစက်မှုတွေမဖြစ်အောင်လဲစီစဉ်ရရလို့ကယ်ဆယ်ရေးလေယာဉ်တွေမောင်းနှင်ပေးနေတဲ့မြန်မာမျိုးသားလေကြောင်းလိုင်းကလေယာဉ်မှူးကြီးဦးအောင်ဘိုးကပြောပါတယ်။နေရပြန်မဲ့မြန်မာနိုင်ငံသားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေပြင်ဆင်ရတာတွေကိုကျွန်တော်စောထက်ကဆက်သွယ်မေးမြန်းထားပါတယ်။အရင်ဆုံးကယ်ဆယ်ရေးလေယာဉ်တွေမထွက်ခင်စီစဉ်ရရဲ့အပိုင်းကိုမေးမြန်းရမှာတော့သူက
ဒီကဒီတွေမတော်မတင်နေလဲရနေပြီးတော့မင်းနဲ့အင်ဂျင်နီယာတွေကနေပြီးတော့သူတို့ဒီ risk assessment ဒီရောဂါမျိုးကြီးကိစ္စအောင်လို့သူတို့လုပ်ထားပြီးတာပေါ့နော်အဲ့ဒီကိုကျွန်တော်တို့လက်ခံယူတယ်ယူပေးတဲ့အခါမှာရင်းပေါ်ကိုခီးတဲ့စတင်ပြီးပေါ့
ဟိုဘက်ချမ်းမှာခီးတဲ့တွေလေယာဉ်ပေါ်မတက်ခင်ဘာကြီးပြင်ဆင်ထားရမလဲဆရာ
ဟိုလေယာဉ်ပေါ်တက်မဲ့ခီးတဲ့တွေကိုသက်ဆိုင်ရာကွာဘောဒီနာမှာရှိရဲ့ဥမာသင်ဘူးလိုလက်ကနေဘူးကနော်မလေးရှားလိုလက်မလေးရှားပေါ့အဲ့ဒီကသက်ဆိုင်ရာတော့ဒီရဲ့ top gun ကျဆေးတော့ gun ကျဒီရဲပါရမယ်ပေါ့နော်ဆွာရရရရှိမယ်ကျွန်တော်တတိသာမေးကလေးကတော့တချို့နေရာပေါ်မူကြည့်ပြီးတော့သူ့ရဲ့လက်ရည်ချင်းကိုခွာတာကိုဒီသာမေးရဲ့ဥမာပြင်သင်ဘူးလိုလူမျိုးနိုင်ငံပေါ့နော်အဲ့လိုဟန်ပေးတက်လို့ရှင်သူကဒီတမန်ဝိစားရည်တွေတက်လာတာရှိရဲ့ကိုရီးယားလိုသတ်တဲ့ရာမျိုးဆိုရင်အကုန်လုံးအပီပီဝတ်တဲ့ဟန်မျိုးရှိတယ်ဟုတ်သူရဲ့ဒီတာဆိုင်ရာစီးပွားနေနေလဲဆိုင်နေပေါ့နော်အားလုံးပြည်ပြည်ဝင်နိုင်တော့အကောင်းဆုံးပေါ့ခီးတဲ့ပုံပေါ့နော် sorry ဟာရှိမယ်ဟိုဒါတော့ဒီလင်းခီးတဲ့လက်ခံတဲ့အပိုင်းပေါ့နော်ဒီစိတ်မှာတော့ဘူတိုင်းလက်စီရာတော့သုံးဆန့်လောက်ရမယ်ပေါ့နော
်လင်းရင်ပေါ်ကိုခီးတဲ့တွေလာရဲ့အခါဘာတွေမဖြစ်မနေလောက်ရမလဲဆရာယောဂကာဝယ်ဖို့အတွက်ပေါ့အ
ဲ့ဒီကိုလေပေါ်ရောက်လာတဲ့ခီးတဲ့အကောင်းဆုံးကိုကျွန်တော်ဟက်ဆန်တိုင်းကနေကျွန်တော်ဖြန်းပါတယ်ဖြန်းပြီးလို့ရှိရင်အူတိုင်းတွေပေါ့နော်ကိုယ်ကို prevention လုပ်တဲ့အပိုင်းကတော့ဟိုခေါင်းမှာကက်ပြီးဝင်မယ်ပေါ့။နောက် face ကြီးကက်မယ်ပေါ့နော်။နောက် N95 mask ရှိမယ်။ဒါမဟုတ်ရင် PPE ကမဟုတ် surgical gown ပေါ့နော် surgical gown တွေရှိမယ်။နောက် shoe cover ရဲ့ဆိုကျွန်တော်တို့တက်ထားတဲ့အနက်ကပါရီပေါ့နော်။နောက်ဟို leg ကြီးပေါ့နော် glove ကြီးအဲ့ဒါကိုကျွန်တော်တို့ဒီအမားတွေကိုလုံးဝသိကြရပေါ့
။ကိုယ်တိုင်ကယောဂမရှိပေမဲ့လင်းရင်ဒစီးရဲမှာအချိန်ကြာကြာစီးရတော့ကူးစက်နိုင်ရည်ရှိရဆိုရဲ့စိုးရိမ်မှုတွေလည်းရှိရပေါ့။အဲ့ဒီအခြေအနေကိုဘယ်လိုပြင်ဆင်ထားပါလဲ
။ဒီမှာမှာရှိတဲ့နေကလေကိုလှည့်ပြီးရေပေါ့နော်အဲ့ဒီအချိန်မှာဒီကြီးတဲ့ကနေမှာရှိတဲ့နေကိုကြီးတဲ့အောက်ပိုင်းရှိတော့ဒီနေသားမှာရှိတဲ့ကိုအင်ဂျင်ပေါက်ကြီးရနေပြီးတော့ဒီကဆုတ်သွားတယ်။အချို့တော့ဒီအပြင်ဘက်ကိုအောက်ဆိုးလေပေါက်ကြီးရနေအပြင်ကိုထွက်သွားတယ်။အချို့တော့ဒီကိုကျွန်တော်တို့ကဖီလ်တာတစ်ခုခံပြီးဒီကိုဆုတ်ထုတ်လိုက်။တဘောတော့အဲ့ဒီဖီလ်တာကို HIPAA ဖီလ်တာလို့လည်းခေါ်ရတော့ High Efficiency Particulate Air ပေါ့။အဲ့ဒီနေထဲမှာရှိတဲ့အမှုဘွားကြီးရောဂါပိုးတွေကိုအဲ့ဖီလ်တာကနေဟိုဆုတ်ထုတ်လိုက်ပေါ့နော်စစ်ထုတ်လိုက်ပေါ့စစ်ပြေးချိန်ကျတော့မအီးဟို regulator ပြီးတော့ဒီကအပြင်းအရတဲ့အောက်ဆိုင်ကြီးနဲ့ပြန်ပေါင်းပြီးတော့ကျွန်တော်တို့အပေါ်ကြီးတွေခေါင်းပေါ်နေပြီးတော့ဒီပေါက်ကနေပြီးတော့ကြီးတွေလေးပြန်ကျရတယ်ပေါ့ COVID တွေဟာကြီးကိုပေါ်မလာရင်ခတဲ့ကဒီရှိကြီးသွားတဲ့ဟာကြီးတို့ကဒီ enclosed air မှာပိတ်ထားတဲ့ဒီမီးကြီးတွေမှာလူတွေအားကြီးတဲ့အတိုင်းတဲ့ရောဂါပိုးရှိတဲ့လူတွေကနေတောက်တွေကိုမကူးအောင်လို့လုပ်ထားတဲ့စနစ်တစ်ခုဖြစ်တယ်။ ကျွန်တော်တို့ကိုဗစ်က N95 လို့နေနာပေါ့ဘာပေါ့နော်အဲ့အပေါက်လေးရဖစ်ဆဲလုံးတိုင်းနေပေါ့ဖစ်ဆဲလုံးတိုင်းနေဆိုတဲ့အတွက်ကြောင့်ဒီခုနပြောရင်ဟီပါကလေကောင်းကောင်းလုံးတိုင်းပေါ့ဒီရတဲ့စင်ကဘူးပြအောင်မရှိဘူးချိန်ချက်နောက်တစ်ခုကလူဝပီပီဝတ်ထားမယ်ဆိုလို့ရှိရင်တော့အပြောင်းအလဲဟိုခုပြအကြောင်းရမရှိဘူးပေါ့ကျွန်တော်ပြောချင်တာကတော့
လင်းဘောကဝန်ထမ်းတွေယောဂကာဝယ်ဖို့အတွက်ရောဘာကြီးပြင်ဆင်ရပါလဲ
ကျွန်တော်တို့ pilot ကြီးနဲ့လေယာဉ်ပေါင်မေတွေနဲ့မှာ OD risk များလာတာလေယာဉ်ပေါင်မေတွေကပို risk များတယ်ပေါ့အဲဒီမှာစားတော့ဒီတွေ့တဲ့အချိန်ကျလို့ရှိရင်ဤတဲ့စာပီတာကနေသူ့ခန္ဓာကိုယ်ကထွက်တဲ့သွေးတို့အဲ့လိုဟာရကနေပြင်နေနိုင်တယ်အဲ့လိုမျိုးဟိုမတော်တဆဖြစ်နေတဲ့အခါမျိုးဆိုလို့ရှိရင်လေဟိုသူတို့အနေနဲ့ကူးနိုင်တယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကအကာအကွယ်ရှိဆုံးနဲ့ကိစ္စပို့ထားတယ်ပေါ့ဒီဟိုခုနပြောတဲ့ hyper filter ဆိုတာလေသူ့အချိန်ရဲ့တပီးကြီးကျွန်တော်လဲပြီးနေတယ်ဒီမှာ positive pH ရှိတယ်။အဲဆိုရင် high filter အကုန်ပြုတ်လေ။အခုနောက်ကြီးတဲ့ကျန်ချတဲ့အပိုင်းဆိုလို့ရှိရင်လေ temperature ချက်ကနေပြီးတော့သူ့ရဲ့ personal individual health declaration form မျိုးသူလက်ခံပြီးလက်ခံထားတယ်။ဟို hotel quarantine ဆိုလို့ရှိရင် hotel quarantine center ကိုတစ်ခါတည်းပို့တယ်ပေါ့။နောက် facility ဆိုလည်း facility တန်းပို့တယ်ပေါ့။
ဟုတ်ကဲ့ခီးစဉ်ပြီးဆုံးသွားပြီဆိုရင်နောက်ပိုင်းလွတ်ဆောင်ရရဲ့အပိုင်းကိုရောပြောပြပါအောင်ခင်ဗျာ
သူဆင်းသွားပြီဆိုတဲ့အချိန်မှာဒီကျွန်တော် disinfection ဆိုပြန်လုပ်အဲ့ဒါကလည်းခုမှရန်ကုန်ကနေပြီးတော့ပလီချက်လို့သွားတယ်ပလီချက်ရောက်တယ်ရက်ကြီးတဲ့ပါသွားလို့ရှိရင်အဲ့ဒီအလီအုံဆင်းကြီးလေးကိုဖိတ်ပြီးတော့ disinfection လုပ်လိုက်တယ်ပေါ့နော်ဟိုသက်ဆိုင်ရာဟိုဘဘဘတော့ကဟိုသူနီးလို့ကပဲမြန်မာနိုင်ငံတရားဥပဒေနိုင်ငံအုံဆင်းသွားပြီးအချိန်မှာဒီ disinfection ပြန်လုပ်တယ်ပေါ့အဲ့လိုဆင်းရဲကြလုပ်တာအတွက်ဒီဘုံမှာကူးစီလာတော့အကြောင်းတအားနေဒီတိုင်းရှိပြဖို့မရှိခဲ့ဘူးဆိုလို့ရှိရင
်ပြပရောက်မြန်မာပြည်အတွက်ကဲဇဲရေးလေရင်ခီးစဉ်တွေပြန်တန်းပေးနေရဲ့လေရင်မှုကြီးဥအောင်ဘိုးကို VOE ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ကျွန်တော်ကတော့အစောထပ်ပါ
ကြာနေနေခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါကျွန်မအင်ဂျင်နိုင်ပါရှင် The Hate တရားရုံးကရိုဟင်ဂျာအမှုနှောင့်နှေးနိုင်ကြောင်းခေါင်းစဉ်နဲ့ Anadolu သတင်းအေဂျင်စီမှ Rires El Khali ရေးသားထားတဲ့စောင်းမားကိုတင်ပြမှာပါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာကရိုဟင်ဂျာအမှုနဲ့တရားစွဲဆိုထားတာကိုမြန်မာဘက်ကပြန်ပြီးကန့်ကွက်ထားတဲ့အတွက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ အနေနဲ့မြန်မာရဲ့ကန့်ကွက်ချက်ကိုအရင်ဆုံးကင်တွယ်စစ်ဆေးမှာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့မြန်မာကိုအရေးယူဖို့ ICJ မှာတင်သွင်းထားတဲ့အမှုအတွက်တရားရုံးအနေနဲ့အပြည့်အစုံအမိန့်တွေချမှတ်ဖို့နှောင့်နှေးမှုတွေရှိလာနိုင်တယ်လို့ဆိုပါတယ်။မြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးစာချုပ်ချိုးဖောက်မှုဆွဲချက်နဲ့2019ခုနှစ်မှာဂမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်ခဲ့တာဖြစ်ပါတယ်။ဒီလိုဂမ်ဘီယာအနေနဲ့မြန်မာကိုအမှုဆွဲနိုင်သလားဆိုတာမြန်မာအစိုးရဘက်ကမေးခွန်းထုတ်ကန့်ကွက်ထားတာဖြစ်တယ်လို့နယူးယောက်ခြေဆိုင် Global Justice Center ကိုကိုကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ပြင်းထန်လာတဲ့နှိမ်ပယ်နှိပ်စက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးဗဒိန်ညင်စာချုပ်ကိုချိုးဖောက်ရာရောက်နေတယ်လို့ဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတာဖြစ်ပါတယ်။ Global Justice Center ရဲ့ထုတ်ပြန်ချက်အရမြန်မာဘက်ကကန့်ကွက်ထားမှုကို ICJ တရားရုံးအနေနဲ့အရင်ဆုံးစစ်ဆေးမှဖြစ်တဲ့အတွက်နောက်ဆုံးအပြည့်အစုံအမိန့်ချမှတ်ဖို့နောက်ထပ်တစ်နှစ်လောက်ထပ်ပြီးကြာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဂမ်ဘီယာကတင်ထားတဲ့အမှုအတွက် ICJ တရားရုံးကို2019နိုဝင်ဘာလမှာမြန်မာဘက်ကပနာမကန့်ကွက်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဒီကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာအစိုးရကအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့2019ဒီဇင်ဘာလမှာ ICJ ကပြုလုပ်တဲ့ဂျားပြက်အရေးပေါ်အစီအမံတွေနဲ့ပတ်သက်လို့ကြားနာပွဲမှာမြန်မာဘက်ကထွက်ဆိုချက်တွေတင်ပြချက်တွေကိုကြည့်ရင်ဂမ်ဘီယာအနေနဲ့မြန်မာကိုအမှုဆွဲနိုင်ဖို့အနေအထားရှိမရှိဆိုတာကိုမြန်မာဘက်ကအဓိကစိန်ခေါ်ခြေပပြောဆိုသွားကြောင်း Global Justice Center ကလေ့လာတုံ့တက်ခဲ့ပါတယ်။ဒီလိုမြန်မာရဲ့ပနာမကန့်ကွက်ချက်ကို ICJ တရားရုံးမှာတင်သွင်းထားခြင်းအပြင်မြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုချိုးဖောက်ခြင်းရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ချက်ချလို့မရနိုင်သေးပဲဒီကန့်ကွက်ချက်ကိုအရင်ဆုံးစီစစ်ဆုံးဖြတ်ရမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားကြောင်း Global Justice Center ကပြောပါတယ်။ဒါ့အပြင်ဒီလိုကန့်ကွက်မှုတွေလှုပ်ခြင်းအပြင် ICJ တရားရုံးဘက်ကအဓိကအမှုကိုကင်တွယ်စီရင်တဲ့အခြေအနေထိရောက်ချင်မှရောက်နိုင်တယ်လို့ဆိုပါတယ်။ ဒါပေမဲ့လည်း2020ပြည့် January လမှာ ICJ တရားရုံးကရခိုင်ပြည်နယ်မှာကြံနေတဲ့ရိုဟင်ဂျာတွေအတွက်ဂျားပြက်အရေးပေါ်စီမံဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့မြန်မာပေါ်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေတားဆီးကာကွယ်ဖို့စစ်တပ်နဲ့အခြားလုံခြုံရေးလက်နက်ကိုင်ဖွဲ့တွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလုပ်ရက်တွေကိုထပ်ပြီးမကျူးလွန်စေဖို့တပ်တွေအထောက်အထားတွေကိုမဖြတ်စည်းဘဲထိမ့်သိမ်းမှုစတဲ့အချက်တွေပါဝင်ကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုထားခြင်းမရှိပါဘူး။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စေစုရခိရဲ့ရက်ွက်ကြေးရွာအုပ်စုညီဝုပ်ပြပြမှုတိဆောက်ရေးအဖွဲ့ဟာအခုခေတ်မှာရက်ကြေးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်ဒါမဲ့ပြည်သူလူထုပါဝင်မှုကတော့နည်းနေသေးကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရင်းအရာမြန်မာပြည်မှာကြေးရွာပေါင်း6300ကျော်ရှိပြီးကြေးရွာအုပ်စု13000ကျော်နဲ့ရက်ွက်3400ကျော်ရှိပါတယ်စီဆိုရခင်မှာရက်ခွဲကြေးရအုပ်စုညင်ဝင့်ပြပြမှုတိဆောက်ရေးအဖွဲ့ကအုပ်ချုပ်ပါလေဒီအဖွဲ့မှာရက်လူကြီး3ဦးနဲ့ထွေအုပ်ဦးစီးဌာနအမှုတန်းစရေး2ဦးပါဝင်ပါလေဦးသိန်းစိန်အစိုးရလက်ထက်2010မှာရက်ခွဲသို့မဟုတ်ကြေးရအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကြေးအုပ်ချုပ်ရေးမှုကိုစိန်စုကိုယ်စားလှယ်တွေကလျှော့ဝှက်မဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါတယ်ရက်ကြေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါလုံးကြုံရေးတရားဥပဒေစုမိုးရေးရက်ရွာအေဂျင့်တာယာရေးပြည်သူအကျိုးဆောင်ရွက်ရေးကျေးလက်ဖွံ့ဖြိုးရေးဆင်းရဲနွမ်းပါမှုလျော့ချရေးနေရာမြေစီမံခန့်ခွဲခြင်းမြေကုန်နဲ့အစိုးရချင်းငွေကိုကောက်ခံပေးခြင်းတဘာဝအန္တရာယ်ကာကွယ်ရေးကယ်ဆယ်ရေးပြန်လည်နေရာချထားရေးစတာတွေအများအပြားပါဝင်ပါတယ
်များပြားလာတဲ့လုပ်ငန်းတွေကိုရက်ကြေးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကြေးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်ရက်ကြေးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကြေးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစည်းရေးကအကောင့်ထဲဖော်ရမယ်လို့ဥပဒေမှာရေးထားပါတယ်ကြေးရအုပ်စုမှာထားရှိရမယ့်စည်းရင်းစရာနဲ့ပုံစံတွေကောက်ယူတာကိုလည်းစည်းရေးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်ပြည်ထောင်စုအစိုးရရဲ့ချင်းမြင့်ထောက်ပံ့ငွေကိစ္စရုံးသုံးစရိတ်စည်းရင်းလုပ်တဲ့ကိစ္စစတဲ့အသုံးစရိတ်ပြန်နှန်းကိုရက်ကြေးစည်းရေးကရေးဆွဲပြီးရက်ကြေးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကြေးစည်းရေးကပြည်စုထိန်းသိမ်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကြေးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကြေးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစီးဌာနရဲ့အမှုတန်းတွေဖြစ်နေပါတယ
်။အစိုးရရန်တရားမှာအနိုင်ဆုံးအဆင့်ကနေပြည်သူလူထုတိုက်ရိုက်ထိတွေ့နေတဲ့ရက်ကြေးအုပ်ချုပ်ရေးမှုရဲ့အခန်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကြေးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်14ခုကလူပေါင်း 9,000 ကျော်ကိုမေးမြန်းစုံစမ်းပါတယ်ရေရှည်မှုဆက်သွယ်ရေးကောင်းမွန်မှုအလုပ်ကံရရှိမှုကိုအများစုကလိုလားကြောင်းဖော်ပြကြပါတယ်ကျင့်လက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပြဿနာတွေကိုရက်ကြေးအုပ်ချုပ်ရေးမှုကဖြေရှင်းရမယ်လို့မေးမြန်းခံရသူ35ရာခိုင်နှုန်းကယူဆပါတယ်ကျေးလက်ဖွံ့ဖြိုးရေးပြဿနာတွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတယ
်ပြည်အဝတီတိုင်းဒေသကြီးကဖျားပုံဒေဒီရဲ့ကြိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကကွင်းဆင်းလေ့လာပြီးလွန်ခဲ့တဲ့ဩဂတ်လကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလေ့လာတဲ့ကွင်းဆင်းသုတေသနဖြစ်တယ်လို့ဆိုပါတယ် မိမိနဲ့သက်ဆိုင်တဲ့ဆယ်အိမ်မှုရာအိမ်မှုနဲ့အုပ်ချုပ်ရေးမှုရဲ့အမည်ကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်ထောက်ကန်စာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာသိကြပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးစားမသိသူကအများစုဖြစ်နေပါတယ်ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါတယ်ရကြေးအုပ်ချုပ်ရေးဥပဒေကိုကြားဘူးသူများပေမဲ့မြင်ဘူးသူဖတ်ဘူးသူကမရှိသလောက်ဖြစ်နေပါတယ်ဥပဒေပါအချက်အလက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါတယ်
ဒါပေမဲ့ကျင်းလည်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နယ်လူပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျေးရွာအုပ်စုဟာမြို့ပေါ်ရပ်ခွက်တဲ့ပိုပြီးတက်ကြွတယ်လို့တန်လွင်အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရပ်ခွက်နဲ့ကျေးရွာအုပ်ချုပ်ရေးဆိုတဲ့အမည်ဟာစစ်အစိုးရရဲ့ငြိမ်ဝှေ့ပြည်ပြားရေးခေတ်ကိုရောင်ပြန်ဟောက်တယ်လို့ဖြစ်နေတာမို့ဒီမိုကရေစီခေတ်လူထုပါဝင်မှုနဲ့ကိုက်ညီတဲ့အမည်တစ်ခုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွင်အဖွဲ့ကအကြံပေးထားပါတယ်။ရကြီးအုပ်ချုပ်ရေးမှူးရွေးခေါ်ပွဲဟာဒီမိုကရေစီအတွင်ကူးပြောင်းရေးမှာအခြေခံကျတာမို့ပြည်သူလူထုပုံမူပါဝင်လာနိုင်အောင်ပြုပြင်ဖို့လိုပါတယ်။လက်ရှိစနစ်မှာရွေးကောက်တင်ပြောင်းထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးကိုမြို့နယ်အုပ်ချုပ်ရေးမှူးဖြုတ်ပြစ်နိုင်တာဟာလဲရွေးကောက်ပွဲသဘောတရားကိုအားနည်းစေပါတယ်။ရွေးကောက်တင်ပြောင်းထားသူကိုအုပ်ချုပ်ရေးအရာရှိကဖြုတ်ပြစ်နိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ်။NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
ဒီကပ္ပချမ်းမာရေးကဏ္ဍမှာတော့အဆုတ်ယောဂအခန်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုစင်တာကိုပြောပြထားပါတယ်COPD ကနာရရှိအဆုတ်ဘွားဘန္နာယောဂအခန်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုသင့်တာတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့အထူးသတိပြုစရာတွေပါလဲဘာကြောင့်ပါလဲဒီအကြောင်းအဆုတ်နဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုတ်နဲ့သက်ရှိလမ်းကြောင်းဆရာဆေးပညာဌာနအငိမ့်စားဌာနမှူးပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคဆုံးတဲ့ရေကောင်းထွတ်ခုဆရာဝန်ကြီးပမောခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခန်းရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ရင်ပေါ့နော်ဒီပိုဆိုးနိုင်ရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားပန်းနာယောဂခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့အပြီးမှာဆရာကြီးဒီတစ်ခေါက်တော့ဒီယောဂဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂအခန်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကဘာကိုထောက်ပြတယ်လဲဆရာ
ဟုတ်တယ်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်ဆွေးနွေးရတယ်ဘာလို့တော်တော်ဆွေးနွေးရလဲဆိုတော့ခုလေခုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ခုထုံးခုလိုက်ရုံပဲပေါ့ဒါပေမဲ့ဒီအဆုတ်ဘွားပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ခုထုံးက2မျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့ဆုတ်ပတ်ပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂါကြွလာတယ်သူ့ကိုလည်းလိုက်ပြီးတော့ပိုတိုးကူရတာပေါ့ကိုဗစ်ကိုလည်းကူရတာတပိုင်းပေါ့နှစ်ခုဖြစ်သွားတယ်ဆိုရင်စရာကောင်းတာကဒီ COPD ကငကိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီဆုတ်ပတ်ပန်းနာတမားကငကိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပိုပြီးတော့အောက်ဆီဂျင်ကျတယ်အသက်အန္တရာယ်ရှိအဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါစို့ပေးရင်အချားလူတွေနဲ့မတူတာအချားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD ဒီမှာမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကာဗွန်ဒိုင်အောက်ဆိုက်လို့ခေါ်တဲ့ဓာတ်ငွေ့တွေကများလာပြန်တယ်များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရတာနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်များလာကာဗွန်ဒိုင်အောက်ဆိုက်များတာခန္ဓာကိုယ်အတွက်ပိုပြီးတော့ဆိုးစေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
ဘယ်လိုဆိုးစေလဲဆိုလို့ရှိရင်သူကမိန်လာတယ်တက်ရှူအားတွေမကောင်းတော့ဘူးပြီးရင်သတိမိသွားတတ်တယ်ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင်လေဗယ်တစ်ခုတည်းကိုကျွန်တော်တို့တိုင်းလို့မရဘူးအခုတော့ကျွန်တော်တို့ pass oximeter ခေါ်တာပေါ့သွေးထဲရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်ဒါလေးနဲ့လုပ်လို့မရတော့ဘူး RTA black gas လို့ခေါ်တယ်သွေးထဲမှာရှိတဲ့အောက်ဆီဂျင်လေဗယ်တိုင်းမယ်ပြီးရင်ကာဗွန်ဒိုင်အောက်ဆိုက်လေဗယ်ကိုလည်းတိုင်းရမယ်ပေါ့နော်ဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေအရင်တက်သွားပြီဆိုလို့ရှိရင်လူနာမှိန်သွားမယ်မိသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်အဲ့ဒီခါကျရင်ကျွန်တော်တို့ကရေအောက်ဆီဂျင်ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အခြေအနေရောက်တတ်တယ်အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာ အဆုတ်သေးကိုပါဇက်ထဲကနေပြီးတော့ဒါမှမဟုတ်နှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူစင်းနဲ့တင်းတယ်ပေါ့နော် ventilator ခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တဲ့အခါမှာ risk ဆရာအရန်များတယ်လူနာတွေ့လည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရန်ကိုတန်ဖိုးရှိတဲ့ bed ပေါ့နော်သူကဘယ်နည်းကြာမလဲကုန်ကြစိတ်ပဲကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာ
ကြီးဂျားထဲမှာပါရှိလဲဆိုရင်ရိုးအောက်ဆီဂျင်ပေးတာရယ်ဆောရံပြောတဲ့ set invasive ventilation ပေါ့အသက်ရှူစက်တင်းတာရယ်ဂျားထဲမှာတစ်ခုရှိသေးတယ်9 invasive ventilator ဆိုတော့ရှိတယ်။ပိုက်ကိုအဆုတ်ထဲကိုမထည့်တော့ဘူး။မထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်။ပြီးလို့ရှိရင်ဆောင်းရံပြောတဲ့အသက်ရှူစက်နဲ့တတ်ပေးထားတာပေါ့။ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်။ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောင်းရံပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူစက်တင်းတာတော့အားမရှိဘူး။တစ်ချိန်တည်းမှာသူကထွက်သက်ဝင်သက်ရှိတဲ့ထွက်သက်လေထဲမှာ virus ပေါ်ပါတယ်။အပြင်ကိုထပ်ပြီးတော့ကူးဖို့အတွက်ကအရန်လွယ်တာပဲပေါ့နော်
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့နောက်ထပ်ရောစုံရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ပန်းနံရင်ကျက်အဆုတ်ပွားပန်းနံသမားတွေမှာကျက်တဲ့အခါမှာကျွန်တော်က nebulizer လို့ခေါ်တဲ့အငွေ့ရှူစက်နဲ့သုံးတဲ့အခါမှာလူနာချောင်းဆုတ်တဲ့ချောင်းဆုတ်ပြီးရင်တခါတည်းသူကအဲ့အငွေ့ရှူစက်ပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတဲကနေပြီးတော့အမုံမွားရင်းနဲ့ပိုးမွားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးသဖြင့်အကူဆက်မှုဖြစ်စေနိုင်ပါတယ်ဒါမှမဟုတ်တာမန်လူတယောက် COVID ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက်ကိုဗစ်ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရယ်ခုပေးရတဲ့ပြုစုစောင့်ရှောက်ပေးရတဲ့ဆံမဆံမတွေသူတို့အတွက်လည်းအန္တရာယ်ပိုပြီးတော့များတယ်ဆိုတဲ့အခြေအနေရှိပါတယ်ဗျ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ရောဂါအခံအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုကတော့ OBD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ရောဂါကအဆုတ်တစ်ခုတည်းမဟုတ်ဘူးသူနဲ့တွဲပြီးတော့ဖြစ်နေတဲ့ရောဂါတွေရှိသေးတယ်ဥပမာအဖြစ်နှလုံးယောဂာအစာယုံလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂာအယိုယောဂာစသဖြင့်အဲ့ဒါတွေတွဲနေတတ်တယ်။အဲ့ဒီယောဂာတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်။အဲ့တော့ခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂာတွေတွဲပြီးဖြစ်နေတာတွေတော့လည်းကောင်းဆိုတော့ COB ယောဂာနေပြီးတော့အဲ့ဒီယောဂာတွေကိုဆက်ပြီးဝင်သွားတာမျိုးတော့လည်းကောင်းဖြစ်နိုင်တယ်ပေါ့။အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့တွေအားနေရတယ်ပေါ့နော်။နောက်ဆိုတော့ပြောတဲ့ TB ကိစ္စကျွန်တော်နိုင်ငံက TB တော်တော်များတယ်။ COPD patient ကTV လဲတွဲပြီးတော့ရှိနေနိုင်တာပေါ့အခု stay home လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV ဆေးကန်းသွားဖို့အခက်အခဲရှိတယ် TV ဆစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူးဖို့ကတိတ်ပြီးတော့လွယ်ရပဲအဲတော့ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာအဲနှစ်တက်ကွန်းသုံးတက်ကွန်းနားတော့တာပဲအဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူးဖို့များတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂါတွေကတည်ဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့ထူးထူးနဲ့ဒီနှလုံးယောဂါမျိုးပေါ့နော်
ဟုတ်တယ်ဗျဟုတ်ပါပြီဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂါတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာအကျံပေးခြင်းလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်ကိုမထွက်နိုင်ကြဘူးပေါ့နော်အဲဆေးရုံဆေးကမ်းလည်းကျွန်တော်ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂါလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ tele consultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်တရားရှိတယ်ဆိုပါစို့ဒီအဆုတ်ပတ်ပန်းနံသမားရင်မတ်တွေအောက်နေတယ်ဆိုပါစို့အဆုတ်ကြောင့်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောင့်အောက်နေတာလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်တို့ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်စသဖြင့်အဲဒီလိုလုပ်တာတွေလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာပါကိုအဓိကထောက်ပြခြင်းလ
ဲအခုလူနာတွေလူအိမ်တော်တော်များများမှာတော့ဘာသွားရှိနေလဲဆိုလို့ရှင်pulse oximeter လို့ခေါ်တဲ့သွေးထဲအောက်ဆီဂျင်တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာနှလုံးခုန်တဲ့နှုန်းလည်းပါတယ်အောက်ဆီဂျင်လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ tele consultation လုပ်တဲ့အခါမှာဥမာအောက်ဆီဂျင်ဘယ်လောက်ကျနေလဲ။ခါတိုင်းက95ရှိတယ်။အခုကတော့90အောက်ကျောင်းနေဒါရေးကြည့်တာပေါ့။နှလုံးခုန်တာအရင်တော့ဆို80ကျော်ရှိရယ်။ခုက50ဖြစ်နေ။အာဒါဆိုရင်နှလုံးခုန်တာမှားနေသလား။ဆီဂျင်မမှန်ဘူးလား။စသဖြင့်ဒါသူတို့ဆေးရုံဆေးကောင်းဘေးကိုလာပါဘယ်လိုလုပ်ရပါမလဲစသဖြင့်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံမြို့နယ်မှာကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပေးပို့ခဲ့ပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ပြည်သူလွတ်တော်မှအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်လောင်းကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်က Development Media Group သတင်းဌာနအက်ဒီတာနဲ့သတင်းထောက်တဦးကိုဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ်ထီလော်သေးထကျေးရွာမှာ82နှစ်မြောက်ကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပို့တာနဲ့ပတ်သက်ပြီးနေရာပြောင်းရွှေ့မကျင်းပနိုင်ဘူးလို့ KNU လက်အောက်ခံ KNLA တပ်မဟာ၅ဖက်ကပြန်လည်ပြောဆိုလိုက်ပါတယ်ကရင်တော်လှန်ရေးနေ့ကိုထီလော်သေးထကျေးရွာမှာကျင်းပခွင့်မပြုဘဲကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၅ဌာနချုပ်ဒေဘူးနိုနေရာမှာပဲပြန်လည်ကျင်းပဖို့အရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဆိုင်ရာ KNU ဆက်ဆိုင်ရေးယုံထံဇန်နဝါရီလ22ရက်နေ့မှာအသိပေးစာပေးပို့တာရှိတဲ့အပေါ် KNU ဘက်ကပြန်လည်ပြောဆိုတာလည်းဖြစ်ပါတယ်အဲ့ဒီနေရာမှာကရင်တော်လှန်ရေးနေ့ကျင်းပရင်မြန်မာအစိုးရနဲ့တပ်မတော်ကိုအနောက်ရှက်တစုံတရာဖြစ်ပေါ်နိုင်ခြေမရှိတာကြောင့်ထီလော်တေထရွာမှာပဲကျင်းပမှာဖြစ်တယ်လို့ KNLA တပ်မဟာ၅ကဇန်နဝါရီလ25ရက်နေ့ကပြန်ပေးပို့တဲ့အကြောင်းပြန်စာမှာပြောဆိုထားပါတယ
်2020ခုနှစ်အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ပလက်ဝါမြို့နယ်ပြည်သူ့လူထုမဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကစလိုင်းခွဲရံကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်လွှာပေးပို့ထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်ရတဲ့အကြောင်းရင်းတွေထဲမှာတော့ပလဝမြို့နယ်ကိုစလေးအုပ်စုမှာရွေးကောက်ပွဲမကျင်းပပေးတာနိုင်ငံဝန်ထမ်းမဟုတ်တဲ့သူတွေကိုမဲယုံမှုပြစ်ခတ်တာရွေးကောက်ပွဲနီးကတဲ့ချိန်ထိစမီးမျိုးပေါ်ရှိစစ်ဘေးရှောင်ပြည်သူတွေကိုအသံငါငွေကြေးပေးအပ်တာနိုဝင်ဘာလ9ရက်နေ့အထိရွေးကောက်ပွဲမဲဆွယ်မှုတွေပြုလုပ်တာစတာတွေပါဝင်အချက်ကိုချက်ရှိတယ်လို့စလိုင်းခွဲရံကပြောပါတယ်2020အထွေထွေရွေးကောက်ပွဲမှာပလဝမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဦးစိန်အောင်ဟာဇန်နမဲစုစုပေါင်း 3,549 မဲရရှိခဲ့ပြီး USDP ပါတီကဆလိုင်းခွဲရံကတော့ဇန်နမဲစုစုပေါင်း 3,346 မဲရရှိပြီးတော့ဦးစိန်အောင်ကို203မဲနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပတ်မြို့နယ်ထဲမှာလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကိုမိုင်းပတ်မြို့အခြေစိုက်အစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခတ်ရမှာအစိုးရဘက်ကတေကြေတံရရမှုရှိခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့မှာမိုင်းပတ်မြို့အနောက်ဘက်နမ်တင်းအုပ်စုမင်းဟောင်းရွာအနီး RCSS SSA လှုပ်ရှားရာတောပိုင်းမှာမိုင်းပတ်မြို့နားလောရွာအခြေစိုက်ခမရ905တပ်ကအင်အား60ခန့်ကဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းတိုက်ပွဲကြောင့်အစိုးရတပ်မတော်သား3ဦးကြဆုံးပြီး4ဦးဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်း RCSS SSA ပြောခွင့်ရာဗိုလ်မှူးစိုက်ခမ်းဆမ်ကပြောပါတယ်ဒါပေမဲ့တပ်မတော်ဘက်ကအတီးပြုတ်ချက်တော့မရခဲ့ပါဘူး။အဲ့ဒီနေ့ကတိုက်ပွဲမှာအစိုးရတပ်မတော်ဘက်က60မမလက်နက်ကြီးတွေနဲ့တောပိုင်းကိုပစ်ခတ်ခဲ့ကြောင်းလဲမိုင်းပန်ဒေတာခန်တွေကပြောပါတယ်။ RCSS SSA ဟာအစိုးရနဲ့ NCA အပြစ်ခရစေးရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်တယ်လို့အစိုးရတပ်မတော်ကလည်းဇန်နဝါရီလကုန်အထိတဖက်သက်အပြစ်ရကြောင်းကြေညာထားပါတယ်။
ရခိုင်ပြည်နယ်အတွက်ကိုဗစ်ကာကွယ်ဆေးတွေဇန်နဝါရီလ23ရက်နေ့ပရမကျင်ရောက်ရှိလာပြီးဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်အခုရောက်ရှိလာတဲ့ကာကွယ်ဆေးတွေဟာအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုလှူဒါန်းတဲ့ဆေးတွေထက်ကတချို့အဝတ်ဖြစ်ပြီးဒီလ29ရက်နေ့မှာကျန်းမာရေးဝန်ထမ်းတွေကဦးစားပေးနေတဲ့စတင်ထုတ်ပေးမှာပါအိန္ဒိယနိုင်ငံကပရမကျင်လှူဒါန်းတဲ့ဆေးလုံးပေါင်းတန်တန်းကျော်ကိုဆိုင်ဒေတာကြီးနဲ့ပြည်နယ်တွေကကျန်းမာရေးဝန်ထမ်းတွေအစိုးရဖွဲ့ဝင်တွေနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုဦးစားပေးထိုးပေးသွားမယ်လို့အန်ကစားနဲ့ကျန်းမာရေးဝန်ကြီးဌာနကမကြာသေးမီကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်ရောဂါကြောင့်လူပေါင်း40နီးပါးသေဆုံးခဲ့ရပြီးရာနဲ့ချီတဲ့သူတွေလည်းကူးစက်ခံခဲ့ရပါတယ်
။မွန်ပြည်နယ်မြို့တော်မြို့နယ်နီးပတော်ရွာသားရာပါချန်လုတ်တာကိုထွန်းဝင်းအသက်32နှစ်ကိုလူသတ်မှုတန်တရနဲ့ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကမာဝဲရဲစခန်းကဖမ်းဆီးခေါ်ဆောင်သွားပြီးနောက်အမှုစစ်ဆေးနေစဉ်တည်ဆုံသွားတဲ့အတွက်နှစ်နာသူမိသားစုကလူတက်မှုနဲ့ပြန်လည်အမှုဖွင့်တိုင်ကြားသွားမယ်လို့မိခင်ဖြစ်သူဒေါ်ဆန္နာကပြောပါတယ်။မ နီဘတော်ကျေးရွာမှာရွှေ့ပြောင်းလုတ်သားတူလက်တယ်မပေါ်ဘဲအသက်ခံရမှုကိုတန်တရားရှိတယ်လို့ဆိုပြီးကိုထွန်းဝင်းကိုကမာဝက်နယ်မြေရဲစခန်းအတွင်းစစ်ဆေးနေစဉ်ဦးခေါင်အတွင်းတန်ရံနဲ့တေဆုံးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူဒေါ်စနာကဆိုပါတယ်ဒါပေမဲ့နီဘတော်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကမာဝက်နယ်မြေရဲစခန်းကစခန်းမှုတို့ကတေဆုံးလူကိုဝင်းထွန်းကိုရဲတပ်ဖွဲ့ဝင်တွေရ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေအခြေစိုက် Development Media Group DMG သတင်းဌာနကဒုတာဝန်ခံ Editor ကိုနေဝင်းဆန်နဲ့သတင်းထောက်မတ်နင်းနွယ်တို့ကိုအစိုးရတပ်မတော်ကဆက်သွယ်ရေးပုံမှန်66နဲ့စစ်တွေမြို့အမှတ်နှစ်ရဲစခန်းမှာမကြသေးမီကအမှုဖွင့်ထားပါတယ်ဒီအကြောင်းမောင်အေးရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ပေးထားပါတယ်
အစိုးရတမတော်ကဆက်သွယ်ရေးပုံမှ66နဲ့တရားစွဲဆိုခံထားရတာနဲ့ပတ်သက်လို့တရားစွဲဆိုခံထားရသူ DNG သတင်းဌာနအက်ဒီတာကိုနေဝင်းစံကအခုလိုပဲပြောပါတယ်
ကျွန်တော်တို့ DNG သတင်းဌာနကဇန်နဝါရီလ10ရက်နေ့မှာပေါ်ပြခဲ့တဲ့ငွေကြေးတော်မျိုးတွေဒီမာလာကြီးရောဒါသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမှုဖွင့်ရလို့ပြရခင်ဗျာဒီကိစ္စအဲ့ဒီသတင်းကကြတော့ဒီမာလာကြီးရောကနေပြီးတော့ဟောဆန်တင်အမြာကိုဒီကျွန်တော်ကတော့အရှိဝါလီဆောက်တော်လေးဆိုတဲ့ဒီကျေတာကိုကျေပွန်ရှင်နဲ့ပတ်သက်ပြီးတော့ဖော်ပြတာပေါ့နော်အဲ့ဒီပတ်သက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟန်ဆင်လာလို့ပြရတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကြောက်တော်မြို့နယ်မာလာကြီးရွာကစပားတောင်900ကျော်ကိုအစိုးရစစ်တပ်ဖွဲ့ဝင်တချို့ကယူဆောင်သွားတယ်လို့သတင်းရေးသားခဲ့တဲ့အတွက်တမတော်ကိုအတရေဖြတ်မှုနဲ့အခုလိုအက်ဒီတာကိုနေဝင်းစံနဲ့သတင်းထောက်မနွယ်သူတို့ကိုဇန်နဝါရီလ23ရက်နေ့ကစစ်သွေးမြို့မှတ်နှစ်ရဲစခန်းမှာဗိုလ်မှူးဖုံးမြင့်ကျော်ကအမှုဖွင့်ခဲ့တာပါတရားစွဲဆိုခံထားရတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းသမားတမက MPC ကိုတိုင်ကြားထားပြီးဥပဒေကြောင်းအရရင်ဆိုင်သွားမှာဖြစ်တယ်လို့လည်းကိုနေဝင်းစံကပြောပါတယ်။ကိုတိုင်လည်းအမှုဖွင့်ခံထားရသူတူဖြစ်တဲ့နေရင်ကြာတင်းဌာနအက်ဒီတာဦးခိုင်မြတ်ကျော်ကဒီလိုသတင်းသမားတွေကိုအစိုးရစစ်တပ်ကတရားစွဲဆိုနေတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပဲပြောပါတယ်
အဲ့တော့သတင်းသမားတွေကိုတရားစွဲမယ်ဆိုရင်ဒါရိုက်တရားစွဲဆိုရင်တစ်ခါမှတရားစွဲဆိုမင်းကတည်းကဒီမီဒီယာကောင်စီကတချို့ပဲတရားစွဲဆိုဖြစ်ပါတယ်ဒါမှသာလည်းပြီးတော့ဒီပြည်သူ့မှတ်မှမှာဖြစ်ပါတယ
် DMG သတင်းဌာနကအက်ဒီတာချုပ်ကိုအောင်မင်းဦးကိုလည်းလွန်ခဲ့တဲ့နှစ်မတ်လဒုတိယဘက်က SP ရဲတပ်ဖွဲ့ကတရားလိုလုပ်ပြီးမတရားအတင်းဆက်သွယ်မှုပုံမှ18တင်းနဲ့တရားစွဲဆိုခဲ့တယ်လို့ဒီဇင်ဘာလဒုတိယဖတ်မှာလဲအဲ့ဒီသတင်းဌာနကမောင်နှောခြေဆိုင်သတင်းတော်ကိုအောင်ကျော်မင်းကိုဆက်သွယ်ရေးပုံမှ66နဲ့လန္ဒရာဦးစီးဌာနကတရားစွဲဆိုခဲ့တဲ့အတွက်အခုအခါ DMG သတင်းဌာနကသတင်းသမား၄ဦးတရားစွဲဆိုခံထားရပါတယ်ရှင
်ဆက်ပြီးတော့ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်းဖြစ်ပွားနေတဲ့တက်မလို့နဲ့ကရင်မျိုးသားအစည်းအရုံး KNU တို့အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတထောင်နီးပါးအတွက်စာနယ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပါတယ်။ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်ရှင်
။ကျောင်းလေးပင်ခရံကြောက်ကြီးမြို့နယ်စစ်ရှောင်တွေအနေနဲ့စာနယ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပေမဲ့လုံခြုံရေးအခြေအနေကမပို့ဆောင်ရကြဘူးလို့ညောင်လေးပင်ခရံကရင်လူမှုရေးရာဖွဲ့ကတာဝန်ရှိသူစောစီဖက်ဒရယ်ကဆိုပါတယ်။
ဒီနေ့ကတော့ခက်ခဲတာပေါ့ဒီမှာဘယ်နဲ့အလိုဖြစ်တဲ့အခါကျတော့ပြေးတဲ့အခါမှာလည်းအကုန်လုံးအဆင်ပြေမကြည့်ဘူးသူကကလေးနဲ့ဆိုတော့အလိုမျိုးပဲဖြစ်တာနဲ့တို့ပြေးတော့မှစားကြရတယ်အကုန်လုံးအဲ့လိုအိမ်ပေါ့အိမ်မှာပဲကြာနေကြတယ်ဒါမှအတိတ်လိုအပ်ချက်ကတော့အဲဒီဆေးဝါးတို့ပါပြောကြတော့အခုလောလောဆယ်ကဒီတော်တော်အေးတာပဲအခုဒီစပနပတ်တွေမှာတို့အဲ့မှာကလေးတွေနေကောင်းတယ်လို့အဲ့လိုတို့ရှိကြတယ်လူတွေပြက်စီးတယ်တော့အဆုံပဲလေအဆောင်ကအမှအဝအဝအစားကလေးဝစားလူကြီးဝစားဒီစားတော့ကြရတယ်ဆေးဝါးတယ်လူတယ်ဒါမှတော်မပေါ်ရတဲ့အခြေအနေအလိုရှိတယ်ပေါ့
KNU စက်မှာသုံးနေပြီဖြစ်တဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်တွင်၂၀၂၉နှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတော့ဒီကနေ့ထိနှစ်ဖက်ကြားစိုက်ပွဲတွေပြစ်ကတ်မှုတွေဆက်တိုက်ပြပွားနေလို့အနီးနားကျေးရွာကဒေသခံတထောင်နီးပါးခန့်ကစောတောင်တွေထဲစစ်ဘေးလွတ်ရာနေရာမှာပုန်းချောင်နေရပါတယ်စက်မတော်နဲ့ KNU ရာညောင်လေးပင်ခရိုင် KNU စက်မှာသုံးနေပြီတွင်တာမကပဲကရင်ပြည်နယ်ဖားပုံခရိုင် KNU စက်မှာ၅နေပြီဆိုမှလည်းစိုက်ပွဲတွေဖြစ်ပွားနေတာပါတိရအတွင်းလုံခြုံရေးအာမခံချက်မရှိတဲ့အတွက်ကြောင်ကြီးမြို့နယ်တွင်းကစစ်ဆောင်ပြည်သူတွေအတွက်ပြိခါနဲ့ဆေးဝါးသွားရောက်ကူညီပေးဖို့ခက်ခဲရှိနေတယ်လို့ KNU တပ်မကပြောခွင့်ရဗဒုံမမန်းကပြောပါတယ
်အစောဆုံးကစကရအရပြောရရင်တော့ကင်းမာနေသေးပေါ့နော်ဒေသခံတွေကိုလည်း
มาสิตาเบกก็ตั้วละหมู่และกันตาเนี่ยได้ขาจ้ะတော့ကျွန်တော်တို့တစ်ဖက်ကအကူအညီပေးနိုင်ပေးမဲ့လူလူတွေအတွက်အကူအညီပေးမဲ့အဖွဲ့အစည်းတွေကဆက်ပါဝင်ဖို့ထွက်လို့မရတဲ့မှာဖြစ်နေတယ်ဒီအတွက်လည်းကျွန်တော်တို့တွေဒီဘက်ကင်းယူဘက်ကတော့လက်နက်မိနိုင်တဲ့လောက်ဟိုထိုးဝင်နေလို့ရနေတဲ့လောက်တော့တန်နေတဲ့ကူညီမှုတွေကိုတော့ကျွန်တော်တို့ဆောင်ရွက်ပေးနေတာတော့ရှိပါတယ်သို့တော်လည်း NGO
တွေအရင်ကြိုးတွေဝင်နေဖို့ရှိကတော့ဒီကူညီနိုင်ဖို့ဆင်တော်မရှိသေးဘူးလို့ပြောမှာဖြစ်ပါတယ်ကျွန်တော်ဝိုင်လာနေဆိုင်ရနေ့ကလည်းသမရော်နဲ့ကယန်ယူတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်သက်ပြီးဖို့ပြည်တွင်းအရပ်ဖွဲ့ပွဲစည်းတရား92ဖွဲ့ကနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အသံပေးခံပုဂ္ဂိုလ်ဆိုင်အိတ်ဖွဲ့ပေးစာပေးဖို့ခဲ့ကြပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်ဖာပိုမြို့နယ်ထီလော်တေထကျေးရွာမှာကရင်တော်လှန်ရေးနေ့မကျင်းပဖို့တမရော်ကကန့်ကွက်စာပေးဖို့တာနဲ့ပတ်သက်ပြီး KNU လက်အောက်ခံ KNLA တပ်မဟာ၅ဘက်ကလက်မခံခဲ့ပါဘူး။ချင်းပြည်နယ်ပလဲဝမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဥစိန်အောင်ကိုပြည်ထောင်စုကြံ့ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီပြိုင်ဖက်ကိုယ်စားလှယ်လောင်းကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ထံကန့်ကွက်စာပေးဖို့ထားပါတယ်။
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသ ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆအချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ voa မြန်မာပိုင်းစာမျက်နှာဖြစ်တဲ့ voa bammy news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါရဲ့ရှင်။
အခုဆက်ပြီးသတင်းအချင်းချင်းကိုတင်ပြပေးပါပါ။ ကဘာတလောချင်းမာတဲ့ဘေးအန္တရာယ်သိမှုနဲ့ကြုံရပြီးကန်ဆိုးမိုးမောင်ကျခဲ့ရတဲ့ 2020 ပုံဆုံးပြီး2021တည်းရောက်လာချိန်မှာကဘာကြီးကိုအသက်တပံပြန်လည်ဆက်တင်ဦးစားပေးပြီးလှုပ်ဆောင်ကြဖို့ ကုလသမဂ္ဂအထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျက်ဒဘရီနေမှာပြောကြားလိုက်ပါတယ်။2020မှာကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကာယောဂါတံခံရလာနေစီးပွားရေးကပ်ဆိုက်လာခဲ့တဲ့နောက်အခု2021အတွက်သူ့ရဲ့ဦးစားပေးလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအထွေးမှုချုပ်ကတင်ပြခဲ့တာဖြစ်ပြီးအခုချိန်မှာဒီကာယောဂါအတွက်ကာဝယ်ဆေးထိုးမှုတွေလှုပ်လာနေတာကြောင့်မျှော်လင့်ချက်တွေလည်းထ ဲ့တိဆောက်ရေးလုပ်ဖို့စိတ်ပြက်လက်ပြက်ဖြစ်နေရကနေညှို့နှင့်ချက်တွေရအောင်လုပ်ဖို့လုံရုပ်လုံဆန်ပုံမှန်စီးပွားရေးလုပ်နေရကနေအပြောင်းလဲတွေကိုဖော်ဆောင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်အခရီးလိုက်စားမှုဆိုင်ရာအညွှန်းကိန်းအဆင့်139ရှိကြောင်းဘာလင်ချင်းဆိုင် Transparency International အခရီးလိုက်စားမှုစောင့်ကြည့်ဆိုင်ရာနိုင်ငံတကာအဖွဲ့ကြီးက2020အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒိန်းမတ်နဲ့နယူးဇီလန်နိုင်ငံတွေကအခရီးလိုက်စားမှုအ ਨੇ ဆုံးဖြစ်ပြီးအခရီးအလိုက်စားဆုံးနိုင်ငံတွေကတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ခံရသူ 33,900 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 3,103 ယောက်ရှိနေပါပြီ။ပြည်သူတွေအနေနဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးပြုနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့အလွန်ဆိုးရင်ပူပန်စွာနဲ့စောင့်ကြည့်လေ့လာနေကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗန်ဒူဂျာရစ်ကပြောပါတယ်။ပါဝင်ပတ်သက်နေသူအားလုံးနေနဲ့တွဲထိုးလှုံ့ဆော်ရန်ဆတဲ့လုပ်ရတွေကိုရှောင်ရှားဖို့ခေါင်းဆောင်မှုကိုပြသဖို့ဒီမိုကရေစီစံနှုန်းတွေစောင့်ထိန်လိုက်နာဖို့နဲ့ နိုဝင်ဘာ၈ရက်မြန်မာနိုင်ငံရဲ့ထွေထွေရွေးကောက်ပွဲရလဒ်ကိုလေးစားလက်ခံဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလဲကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တောက်ကြနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါ။
This program has come to you from the Voice of America, Washington.